ရခိုင်ပြည်နယ်မြောက်ပိုင်းကျောက်တော်မြို့နယ်အတွင်းစစ်ပြေးဒုက္ခသည်စခန်းတစ်ခုကိုစစ်ကောင်စီကတနက်ပစ်ဖောက်ဝင်ရောက်ပြီးစစ်ဆေးရှာဖွေတာတွေလုပ်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းဒေသတချို့ကဒုက္ခသည်တွေဟာတိုက်ပွဲတွေရနာထားတယ်ဆိုပေမဲ့အကူအညီတွေရှာပါပြီးစာဝတ်နေရေးတွေခက်ခဲနေတယ်လို့ပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါခင်ဗျာ။
ရခိုင်မြောက်ပိုင်းကျောက်တော်မြို့နယ်ကလူဦးရေ1600ကျော်နေထိုင်တဲ့မဟာမြတ်မုနိစေဘေးဒုက္ခသည်စခန်းကိုပြီးခဲ့တဲ့ဒီဇင်ဘာလ20ရက်နေ့ကစစ်ကောင်စီတပ်သားတွေတနက်ပစ်ဖောက်ပြီးတော့ဝင်ရောက်စစ်ဆေးသွားတယ်လို့စခန်းသွင်းမှာနေထိုင်တဲ့စေဘေးဒုက္ခသည်တွေကပြောပါတယ်။မဟာမြတ်မုနိဖျားပေါ်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကတပ်သားတဦးထွက်ပြေးသွားတာကြောင့်အခုလိုတနက်ပစ်ဖောက်ပြီးတော့စေဘေးဒုက္ခသည်စခန်းကိုဝင်စစ်တာဖြစ်တယ်လို့မဟာမြတ်မုနိစေဘေးဒုက္ခသည်စခန်းတာဝန်ခံကိုယ်တော်ကမိန့်ပါတယ်။
ဟုတ်ပါရဲ့စိတ်လာပါရဲ့ရောင်း20လုံးတော့ဝင်လို့စိတ်လာပါသူတို့ကလူတယောက်နေမှုသားထွက်ပြေးလာလို့ပ
ဲ20ရင်းနေကတော့ဝင်ပြီးစစ်ပါတယ်သူတို့ဘက်ကလူတယောက်ထွက်ပြေးသွားတယ်လို့ကြားတယ်အဲ့ဒါကိုဒုက္ခတဲ့စကန်ကိုဝင်ပြီးတော့လာစစ်တာပါဘာမှတော့မလုပ်ပါဘူးလူဘယ်နှယောက်ရှိလဲဆိုပြီးတော့မေးတဲ့ပုံစံမျိုးပါတနက်တွေတော့3-4ကောက်လောက်ပြစ်သွားပါတယ်လို့ရခိုင်တို့ပြောသွားတာပါလက်ရှိမှာတော့မဟာမြတ်မုနိစစ်ဘေးဒုက္ခတဲ့စကန်မှာလူဦးရေ1600ကျော်လောက်နေထိုင်နေကြတယ်လို့စနေရိတ်ခအပါအဝင်အနှွေးရည်နဲ့ဆောင်းတွေလိုအပ်နေတယ်လို့လဲစကန်းတာဝန်ခံကိုရောကမိန့်ပါတယ်
။စောဝန်နေရကတော့အခက်အခဲရှိပါတကားရေကအခုဆိုရင်နေကဆောင်းရသည်ဖြစ်တဲ့အတွက်စောဝန်နေရလိုအပ်တယ်။
စောဝန်နေရကတော့အခက်အခဲရှိပါတယ်။အခုကဆောင်းရသည်ဖြစ်တာကြောင့်စောဝန်နေရအရေးကြီးတယ်လို့အနှွေးရည်အင်ဂျီတွေဆောင်းတွေလိုအပ်နေပါတယ်။အခုလိုအခက်အခဲဖြစ်နေတဲ့အချိန်မှာပြည်တွင်းပြည်ပကအလူရှင်တွေကဝိုင်းဝန်းပြီးတော့ကူညီပေးစင်ကြပါတယ်လို့ရခိုင်လူပြောသွားတာပါ။ရခိုင်မြောက်ပိုင်းမှာစစ်ကောင်စီကအပြစ်ရက်ထားတယ်ဆိုပေမဲ့စစ်ကောင်စီတပ်ကရိခာနဲ့လူဝင်အားတွေဖြည့်တင်းနေတာကြောင့်တိုက်ပွဲပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ဒါအပြင်စစ်ကောင်စီကရခိုင်မြောက်ပိုင်းမှာခီးတော်လာခွင့်နေတဲ့စာနယ်ရိခာတည်ယူခွင့်တွေကိုကန့်သက်ထားတာကြောင့်စစ်ဘေးဒုက္ခသည်တွေအပါအဝင်ဒေသခံတွေလည်းအခက်အခဲကြုံနေရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ။